မြန်မာနိုင်ငံရဲ့ COVID-19 တိုက်ဖျက်ရေးလုပ်ငန်းတွေပိုပိုအားကောင်းလာစေဖို့ American Dollar 8.3 တန်ပေးရသွားမယ်လို့ကမ္ဘာကာကွယ်ရေးဆိုင်ရာမဟာမိတ်အဖွဲ့ Global Alliance for Vaccines and Immunization Gavi ကပြောပါတယ်ပုဂ္ဂလိကနဲ့အစိုးရလက်တွဲဆောင်ရွက်တဲ့ကာကွယ်ဆိုင်ရာလုပ်ငန်းတွေကိုအကောင့်ထဲပေါ်ဆောင်ရွက်ပေးနေတဲ့ Gavi အဖွဲ့ကမြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်တိုးတက်ခိုင်မာဖို့ကနဦးရာထားထားတဲ့အဲ့ဒီ American Dollar 8.3 တန်းကိုကာယောကတိုက်ဖျက်ရေးမှာပြောင်းလဲသုံးစွဲမယ်လို့ဇော်လာ3ရက်နေ့မှာကြေညာခဲ့တာပါ။ Gavi ကပေးရမယ့်ရမုံငွေတွေကိုကျန်းမာရေးဝန်ထမ်းတွေအတွက်အကာအကွယ်ပစ္စည်းတွေရရှိရေး COVID-19 ကူးစက်မှုကိုလိမ့်လာစောင့်ကြည့်ရေးနဲ့တက်ခွဲစမ်းသပ်စစ်ဆေးရေးလူလူပညာပေးရတဲ့အရေးပေါ်အခြေအနေတုံ့ပြန်ရေးကိစ္စတွေမှာအသုံးပြုသွားမယ်လို့ပြောပါရယ်။ American Dollar တန်တန်းဒီပါကိုတော့ Oxygen ပေးတဲ့စက်တွေရရှိရေးနဲ့အသက်ရှူအထောက်အကူပြုဆေးရုံသုံးကိရယာတွေရရှိရေးမှာသုံးစွဲသွားမှာဖြစ်ပါရယ်။ UNICEF နဲ့ Gavi တို့ပူးတွဲအထောက်ပံ့တဲ့မိလ၁၀ရက်နေ့ကစမ်းသပ်ကိရယာ1000ရန်ကုန်မြို့ကိုရောက်ရှိခဲ့ပြီလို့လည်း Gavi အဖွဲ့ကပြောပါရယ်။ဇော်လာ၄ရက်နေ့က COVID-19 ကာကွယ်ဆေးကမ္ဘာလုံးဆိုင်ရာညီလာခံကိုဗီဒီယိုကတစ်စင်ဗြိတိန်ဝန်ကြီးချုပ် Boris Johnson ကဥဆောင်ကျင်းပခဲ့ပြီးကုလသမဂ္ဂကထောက်ခံမှုပေးထားတဲ့ Gavi အဖွဲ့အတွက်ရမုံငွေရရှိရေးဆွေးနွေးခဲ့ကြပါတယ်။ COVID-19 ကာကွယ်ဆေးအတွက်ရမုံငွေ9ဘီလီယံရရှိဖို့မှန်းထားရမှာ Britain နိုင်ငံက American Dollar 1ဘီလီယံကျော်ကို9နှစ်ခွဲပေးသွားမှာဖြစ်တယ်လို့ Japan နိုင်ငံကလည်း American Dollar 300ပေးရမယ်လို့ကြေညာပေးခဲ့ပါတယ်ခင်ဗျာ။